ဆူရဆန်ကြီးရဲ့ဆန္ဒပြပွဲဖြစ်ပွားနေတာကြောင့်အီရတ်အာဏာပိုင်တွေဟာပြောတော့ဘက်ဒမ်ယူမှာကာဖီယိုမိတ်ထုတ်ပြန်ထားပါတယ်ဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေအကြားရုပ်ရည်ဆန်ခတ်မှုတွေဖြစ်ပြီးမှအခုလိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်ကာဖီယိုမိတ်ဟာသကောင်ကျေစတမဖြစ်ပြီးမနေ့6နာရီအထိဖြစ်ပါတယ်အောက်တိုဘာလအစောပိုင်းကစပြီးဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေအတွင်းအီရတ်နိုင်ငံတော်ဝန်ဆန္ဒပြသူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်အခုချိန်ထိတိတ်ဆုံးသူ၄ကျော်ရှိသွားပြီဖြစ်သွားပြီအစိုးရပြည်အရေးဝန်ကြီးဌာနကူစီအယ်ဆူဟာလီကပညာရေးလောက်ကနဲ့ဆန္ဒပြပွဲတွေအကြပိုင်းခြားထားဖို့တတိပေးခဲ့ပေမဲ့လည်းမြို့တော်ဘက်ဒမ်မှာတင်းလာနေကကျောင်းသားတွေလမ်းပေါ်ထွက်ဆန္ဒပြခဲ့တာဖြစ်ပါတယ်ဘက်ဒမ်နဲ့အီရတ်တောင်ပိုင်းကမြို့တွေကဆန္ဒပြပွဲတွေဟာကလုံးပိုင်းမှာအလုတ်ကင်ရရှိရေးနဲ့မြို့တွေရဲ့ဝန်ဆောင်မှုတွေတိုးမြှင့်ရေးအတွက်စတင်ဆန္ဒပြခဲ့တာဖြစ်ပေမဲ့လည်းတချင်းချင်းကြီးထွားလာတာအခုတော့လူကြီးတန်း40ရှိရေနံကျော်ဝတဲ့နိုင်ငံတွေအခရီးလိုက်စားမှုပါရပောက်ရေးတောင်းဆိုလာခဲ့ကြပါတယ်ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒယ်မဟဒီယာဆရာပြသူတွေရဲ့တောင်းဆိုချက်တွေကိုလိုင်းလို့မယ်လို့ကြေညာပေးထားခဲ့ပေမဲ့မငြိမ်တက်မှုတွေအဆုံးသတ်သွားအောင်တော့မလုပ်နိုင်သေးပါဘူး။ဒါကသူအာဏာရလာပြီးနောက်ပိုင်းသူ့အတွက်အကြီးအကျယ်စိန်ခေါ်မှုတစ်ခုလည်းဖြစ်ပါရဲ့ခင်ဗျ။